2015ခုနှစ်ရွေးကောက်ပွဲကိုလာမယ့်နှစ်အောက်တိုဘာလကုန်ဒါမှမဟုတ်နောက်အကြဆုံးနိုဝင်ဘာလဇန်နဲ့မှကျင်းပသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ပြောဆိုပါတယ်ဒီအကြေညာချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အရက်ဖက်လူအဖွဲ့အစည်းတွေရန်ကုန်မြို့မှာတွေ့ဆုံစဉ်ထုတ်ပြောခဲ့တာပါအပြည့်အစုံကို VOA သတင်းတောက်ကိုမိုးစောကပြောပြပါမယ်
ဟုတ်ကဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေဒီကနေ့ရန်ကုန်မြို့မီကာဆာဟိုတယ်မှာတွေ့ဆုံဆွေးနွေးပြီး2015ရွေးကောက်ပွဲကျင်းပမယ့်အချိန်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာဒီလအစောပိုင်းကလူထုကိုပြောကြားတဲ့မိန့်ခွန်းမှာနိုင်ငံတော်သမ္မတကတပြည်လုံးပြည်ခတ်ရက်စရည်လက်မှတ်ရေးထိုးပြီးနောက်နိုင်ငံရေးဆွေးနွေးပွဲတွေစတင်ပြီးနိုင်ငံရေးတည်ငြိမ်မှ2015ရွေးကောက်ပွဲဟာရည်ရနိုင်မယ်လို့ထည့်သွင်းပြောကြားခဲ့တာကြောင့်ရွေးကောက်ပွဲရဲ့ရွှေဆိုင်မလားဆိုနိုင်ငံရေးလေးလာသူတွေကတုံ့တက်နေချိန်မှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပမဲ့အချိန်ကိုတော့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကုကူကအခုလိုပြောဆိုပါတယ
်။ရွေးကောက်ပွဲကျင်းပဖို့လားကျွန်တော်တို့ဘာမှဖြစ်နေမယ်။ရှင်းနေအတော့ကမဆုံးတဲ့ဒုမခိုးဒုမမပစမတာအဲ့လိုမှလုပ်ဖြစ်နေမယ်။
ဒီကနေ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေလိုက်နာရမယ့်ကျင့်ဝတ်တွေကိုအဓိကဆွေးနွေးခဲ့တယ်လို့လည်းဦးကိုကူကပြောပါတယ
်။ဒီကမဖြစ်ကျွန်တော်တို့ဒီနေ့ရွေးကောက်ပွဲနဲ့ဆွေးနွေးရတာ။မှတ်တစ်ချက်ကဒီနိုင်ငံကိုအခြေခံမဲဆန္ဒနဲ့အစည်းအဝေးပြုစုတယ်။ပြုစုမဲ့လုပ်ငန်းစဉ်အတွက်ဝန်ကြီးလေးဝန်ကြီးဘုရားလေးဆွေးထားတယ်။အဲ့လိုမှလည်းမူကြန်ကိုပြောင်းရောက်ဖို့ကော်မရှင်နေပြီးတော့ CS ဖွဲ့တယ်ကိုကျွန်တော်ချပြတယ်ရှင်းလင်းပြီးချပြတယ် CS ရပြန်ပြီးတော့အကြံဉာဏ်ပြုကြတယ်ရှင်းပြကြတယ်ဒီပြည့်တဲ့ကံဒီ observer အတွက်ဒီ code contact ဆွဲဖို့ပြတာပါအဲ့ဒါလည်းဒီမှာဝန်ကြီးရှင်းပြကြတယ်ပေါ့
ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ပညာတကွန်လူမှုကွန်ရက်အဖွဲ့ကဦးမြင့်အောင်မိုးက2015ရွေးကောက်ပွဲကျင်းပမဲ့ရက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကိုယ်တိုင်မီဒီယာတွေကိုပြောဆိုခဲ့တာဖြစ်တယ်လို့ပြောပါတယ်
။ဒီဥက္ကဋ္ဌကိုယ်တိုင်ကျွန်တော်တို့မီဒီယာရှိမှလည်းဒီလိုပြောတော့ပါတယ်2015အစောဆုံးအော်တိုဘာနောက်ဆုံးပတ်နဲ့နောက်ကြဆုံးနိုဝင်ဘာခုနကမှလုပ်ပြအောင်လုပ်မယ်လို့ဟိုသူကလည်းပြောတော့
ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေလိုက်နာရမယ့်ကျင့်ဝတ်တွေကိုဆွေးနွေးတာကိုတော့ဦးမြင့်အောင်မိုးကအခုလိုဆက်ပြောပါတယ်
။အဓိကတော့ဘယ်ချက်တွေကိုတော့ကျွန်တော်တို့ကလိုက်နာမယ်ပေါ့ဒီကောင်ပဲနဲ့ပတ်သက်တဲ့ထုတ်ပြန်လာတဲ့ဒီဥပဒေတွေ၊နည်းဥပဒေတွေကိုမအောင်မဟုတ်ခဲ့တဲ့အချက်တွေပဲတော်တော်များပါတယ်။ကျွန်တော်ဒီ observer တွေရဲ့လုပ်ပိုင်ခွင့်တွေအဲတိုင်းလာဒီကျွန်တော်လို့ရမလဲ။ကျွန်တော်ဒီ CS တွေကနေမှပေါ့ဘယ်ချက်တွေကတော့ဒီပါဝင်တဲ့နေပေါ့အဲ့ဒီချက်တွေကိုဆွေးနွေးရမှာအဲ့ဒီဆွေးနွေးပေါ်မှာသူတို့လည်းတချို့ချက်တွေလက်ခံတယ်ဒါပေမဲ့ဒီမင်းကတော့ final မဟုတ်သေးဘူးလေနောက်တစ်ချိန်ပြည့်ပြီကျွန်တော်တို့ကဆွေးနွေးအောင်မှာဆိုကျွန်တော်ထင်တယ်နောက်ထပ်2ချိန်လောက်ဆိုရင်တော့ကိုတော့ကျွန်တော် final ထွက်အောင်လောက်မှာ
ဒီအချက်တွေမှာတော့ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေဟာဘယ်မလိုက်ဖို့အစိုးရနဲ့တီးခြားလွတ်လပ်တဲ့အဖွဲ့ဖြစ်ဖို့ရွေးကောက်ပွဲကော်မရှင်အစင်းစင်းရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုဝင်ရောက်မဆွတ်ဖက်ဖို့လျှို့ဝှက်မဲ့ပေးစနစ်ကိုမထိခိုက်စေဖို့စတဲ့အချက်တွေပါဝင်ပါတယ်ရွေးကောက်ပွဲကော်မရှင်ကနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေလာရောက်ဖို့ကိုလည်းလက်ခံထားတယ်လို့ပြောပါတယ
်အင်တာနက်ရှင်နယ်အော်ဘဇာဗာတွေကသူတို့ဖိတ်ခေါ်ထားတယ်အဲလောင်းတိုင်းလာမယ့်အဖွဲ့ရှင်နဲ့လောင်းတိုင်းလက်ခံထားတယ်ဆော့တိုင်းလာမယ့်အဖွဲ့ကိုလည်းဆော့တိုင်းလက်ခံထားတယ်ဒါပေမဲ့ဒီမှာလက်ခံမယ့်အစိုးရပိုင်းပေါ်ပြည်ဝင်ဗီဇာတို့ဘာလို့ဆိုတော့သူတို့နဲ့မဆိုင်ဘူးသူတို့ကတော့လက်ခံပြီးပြီတန်တဲ့အပိုင်းကိုတော့ဒီအင်တာနက်ရှင်နယ်အော်ဘဇာဗာတွေကသက်ဆိုင်ရာဒီလူမှုကြီးကြပ်ရေးတို့နိုင်ငံတိုင်းဝန်ကြီးဌာနတို့နဲ့ဆက်သွယ်ပြီးဆောင်ရမယ်အကြောင်းလဲဒါလည်းဥက္ကဋ္ဌကြီးပြောရတယ်လည်းဆက်ပြောသွားပါအဓိကကတော့ observer ကိုအလေးထားရယ်ဘာလို့လဲဆိုတော့ဒီ2015ဒီသူတို့တရားနာတာပြီးတော့လွတ်လပ်တဲ့ရေကောက်ပွဲဖြစ်ပါတယ်ဆိုတော့အပြောက်တွေဒီ observer ကို international observer ကိုအလေးထားပြီးတော့သိခေါ်ထားပါ
ဒီကနေ့တွေ့ဆုံပွဲမှာပြည်ထောင်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေအပါအဝင်ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အရက်ဖက်လူမှုအဖွဲ့အစည်း50ကျော်ပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်မနေ့ဖန်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်